သီးလင်္ကာနိုင်ငံမှာသမ္မတရွေးကောက်ပွဲကိုဒီကနေ့မှကျင်းပနေပြီးတော့သီးလင်္ကာနိုင်ငံသားတွေလည်းမဲယုံတွေကိုသွားပြီးတော့မဲဖိနေကြပါတယ်။သမ္မတနေရာအတွက်လွန်ခဲ့တဲ့ဆင်းနှစ်ကသီးလင်္ကာတောင်ပိုင်းကတမီးကြားသဘုံတွေကိုနှိမ်နှင်းတဲ့နေရာမှာသီးလင်္ကာစစ်တပ်ကိုဦးဆောင်ခဲ့တဲ့ကာကွယ်ဝန်ကြီးဟောင်ကိုတာဘာယာရာဂျာပါစာနဲ့သီးလင်္ကာအစိုးရအဖွဲ့ရဲ့ဝန်ကြီးစာချစ်ပရီမာဒါစာတို့နှစ်ယောက်အကျိတ်အနယ်ဖြစ်နေကြတယ်ဆိုပြီးတော့နိုင်ငံရေးသမားတွေနဲ့အကဲခတ်တွေကပြောပါတယ်။ရာဂျာပါစာကတော့သူနိုင်ရခဲ့ရင်သီးလင်္ကာနိုင်ငံရဲ့လုံခြုံရေးကိုအပြောင်းအလဲတွေလုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်။သီးလင်္ကာနိုင်ငံမှာ IS Islamic ဆွေးရောက်တွေက Easter ပွဲတော်တွင်တိုက်ခိုက်ခဲ့ကြကြောင့်လူ150ကျော်တေဆုံးခဲ့ပြီးတဲ့နောက်မှာသီးလင်္ကာနိုင်ငံရဲ့လူများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်ဆင်ဟာလီလူမျိုးတွေရဲ့စိုးရိမ်မှုကိုအခြေခံပြီးတော့လုံခြုံရေးစနစ်ကိုအပြောင်းအလဲတွေလုပ်ပေးမယ်ဆိုပြီးတော့ရာဂျာပါစာကမဲဆွယ်စည်းရုံးနေတာဖြစ်ပါတယ်။ပရီမာဒါဆာကတော့ကြီးလက်ဒေသတွေကိုအဓိကမဲဆွယ်စီးရုံနေပြီးတော့အရာစီစဉ်နေချောင်းဝတ်စုံတွေအပြင်အမျိုးသမီးတွေအတွက်လည်းလောက်စင်အုံဆောင်ပစ္စည်းတွေအထိပါအခမဲ့ပေးသွားဖို့မဲဆွယ်စီးရုံခဲ့တာကြောင့်အမျိုးသမီးတွေကတော့သူ့ကိုမဲပေးဖို့စိတ်ဝင်စားနေကြပါတယ်။သီရီလင်္ကာနိုင်ငံအလယ်ပိုင်းကအန်ဒရာဟပူရာခရိုင်မှာတော့မဲပေးဖို့အတွက်မဲယုံကိုသွားနေကြတဲ့မွတ်စလင်တွေစီးလာတဲ့ဂါဇင်းကိုဘယ်သူမှမသိတဲ့လူတစုကပြစ်ခတ်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကပြောလိုက်ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ။